ခွင့်ပြုနယ်မှာဒေတာအလိုက်ဖွဲ့စည်းထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေကိုစစ်ကောင်စီကအင်အားသုံးအပြင်းထန်ဖိနှိပ်နေတာကြောင့်အိန္ဒိယမြောက်ပိုင်းမီဇိုရမ်နယ်စပ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ဒုက္ခသည်အရေးအတွက်တိုးလာနေပြီးအခုဆိုရင်တောင်ကနန်နီးပါးလောက်ရှိနေပြီဖြစ်တယ်လို့ American အခြေစိုက် Chin Association အဖွဲ့ကဗုဒ္ဓဘုနေ့ကသတိပေးပြောကြားလိုက်ပါတယ်လက်ရှိဒီမီဇိုရမ်ပြည်နယ်ဘက်ချမ်းကိုထွက်ပြေးခိုလုံနေကြသူတွေထဲမှာချင်းပြည်နယ်လွှတ်တော်အမှန်20နီးပါးရှိနေပြီး CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေတဲ့ရဲဝင်တန်းတွေဆရာဝန်သူနာပြုတ်ကျောင်းဆရာဆရာမတွေလည်းပါဝင်နေတယ်လို့ Chin Association of Maryland ရဲ့အမှုဆောင်ညွှန်ကြားရေးမှူးဇွန်သွန်မှုက VOA ကိုပြောပါတယ
်ကျွန်တော်နောက်ဆုံးသတင်းရတဲ့ဟာကတော့15,000လောက်ရောက်နေပြီလို့မီဇိုရမ်ဟာအဲ့လိုသတင်းရတယ်အဲ့ဒီ15,000ထဲမှာချင်းပြည်နယ်ကရွှေတော်အမတ်တွေ16,000 လောက်ရောက်တယ်လို့ကျွန်တော်သတင်းရတယ်။ပြီးတော့ရဲတွေလည်းတော်များများရောက်လာတယ်။ဆရာဝန်တွေလည်းရောက်လာတယ်။နတ်တွေလည်းရောက်လာတယ်။ပြီးတော့ကျွန်တော်ကျောင်းဆရာတွေလည်းရောက်လာတယ်။ခုနကကျွန်တော်ပြောသလိုပေါ့15,000လောက်ခုရောက်နေတယ
်။အဲ့တော့ဒုက္ခသည်တွေအတွက်အကူအညီတွေကိုရောဘယ်သူတွေကဆောင်ရွက်ပေးနေလဲရှင်။
အဒီမာကအဒီမီဇောကျွန်တော်လောကကြီးပေါ့နော်သူတို့ကပဲအခုပြေးနေပါတယ်သူတို့ရွာမှာပဲခုမီဇောရမ်မှာသူတို့ district 5ခုလောက်ရှိတယ်အဲ့ဒါမှာပဲသူတို့ရဲ့ local မီဇောတွေကပဲကူညီနေပါတယ်ပြီးတော့ကျွန်တော်တို့နိုင်ငံခြားရောက်တဲ့ကျွန်တော်ချင်းတွေပေါ့နော်ဥပမာဆိုရင်ကျွန်တော်တို့ US မှာရောက်နေတဲ့ကျွန်တော်ချင်းတွေကလည်းဟိုတန်းနေတဲ့ဖက်ကနေ fundraising လုပ်ပြီးတော့ကူညီနေပါတယ်
အိန္ဒိယဆိုရဘက်ကနေဆက်ဖြတ်ပြီးဝင်လာတဲ့ဒုက္ခသည်တွေကိုတားဆီးဖို့အနေနဲ့ထုတ်ပြန်ထားတဲ့အတွက်ရောဒုက္ခသည်တွေကိုတားဆီးတာပြန်ပို့တာတွေရောရှိလားရှင်
။ပြန်ပို့တာတော့မရှိသေးပါဘူး။ဒါပေမဲ့အခက်အခဲတော့ရှိပါတယ်။သူတို့ဟိုမှာနေဆက်ကိုဆောင်တဲ့ဒီနိုင်ငံတကာဟောပေါ့ boundary ပေါ့နော်နေဆက်ဆောင်တဲ့ဟိုတပ်ကသူတို့ Assam Rifles လို့ခေါ်တယ်။သူတို့တော်တော်လေးတားပါတယ်။ဒါပေမဲ့ကျွန်တော်တို့မြေဆုံတွေကကူငေးလို့အော်အဲ့လိုသူတို့ရောက်လာနိုင်ပါတယ်ပြည်နယ်ဆိုရကတော့ဟိုအရှင်းရှင်းလင်းလင်းပါပဲပြည်နယ်ရဲ့ဝန်ကြီးချုပ်သောရမ်ထောင်ကတော့ရှင်းရှင်းလင်းလင်းသူပြောပါတယ်သူကတော့ဟိုကျွန်တော်တို့ကိုချင်းစားပါတယ်ပူလဲပြန်ပို့စေချင်ပါဘူးသူကအတတ်နိုင်ဆုံးကူညီပါတယ်ဒါပေမဲ့ဟို New Delhi ဘက် Home Ministry ဘက်ဖြစ်တဲ့နိုင်ဟောဘက် External Affairs Ministry သူတို့ရဲ့ policy ကတော့ခုထိအပြောင်းလဲမရှိသေးပါဘူး
ချင်းပြည်နယ်မှာကအခုဆိုရင်မင်းတပ်မှလည်းအခြေအနေတွေကဆိုးနေတယ်။နောက်စစ်ကောင်စီဘက်ကလည်းအင်အားအလွန်ကျွန်းသုံးဖိနှိပ်နေရတွေရှိနေတော့ထွက်ပြေးလာတဲ့ချင်းဒုက္ခတွေရဲ့အရေးကဘလောက်ထိဆိုးရိမ်စရာရှိနေလဲရှင
်။တော်တော်လေးကျွန်တော်ဆိုးရိမ်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတိုက်ပွဲများလေလေသူတို့ကထွက်ပြေးလာမှာပဲ။ဘာဖြစ်လို့ဆိုးရိမ်တယ်လဲဆိုတော့အိန္ဒိယဆိုရ policy အိန္ဒိယဆိုရကနေဟိုသူတို့ကို protection အကာအကွယ်ပေးဖို့လုပ်တယ်ဒီတော့ကျွန်တော်တို့ကလည်းခု UNHCR နဲ့စကားပြောနေတယ်။ဒါတော့ဒီမှာနိုင်ငံချေယွန်ကြီးဌာနရဲ့ကျွန်တော်တို့ဒီ Refugee Resettlement Agencies လို့ခေါ်တဲ့ World Relief တခြားအဖွဲ့အစည်းလူထံတို့ Catholic တွေနဲ့ကျွန်တော်ခုစကားပြောနေပါတယ်၊ကုညီတောင်းနေပါတယ်။သူတို့ကိုပြန်မပို့ဖို့ဘာမှပြီးကောပေါ့နော်။မီဇိုရမ်ကနေချင်းပြည်နယ်ပြန်မပို့ဖို့ပြီးတော့ UNHCR မြေဒေသကနေသွားပြီးတော့ဒီမီဇိုရမ်မှာအဲ့ဒီ UNHCR ရဲ့ Cut Label စာရင်းနဲ့ထုတ်ပေးဖို့အဲ့ဒါလည်းခုကျွန်တော်တို့ဟိုတောင်းဆိုနေပါတယ
်။လက်ရှိအိန္ဒိယတနိုင်ငံလုံး COVID-19 ကပ်ရောဂါအကြီးအကျယ်ရင်ဆိုင်နေရတဲ့အတွက်အကူအညီပေးရေးအဖွဲ့တွေအနေနဲ့မီဇိုရမ်ပြည်နယ်ကိုတွားရောက်ရေးကိစ္စမှာအခက်တွေ့နေတယ်လို့ကပ်ရောဂါကူးစက်ခံနေရတဲ့မီဇိုရမ်ပြည်နယ်မှာလည်းချင်းဒုက္ခတွေအတွက်ရောဂါကူးစက်မဲ့ဘေးအန္တရာယ်ရှိနေတယ်လို့သူကပြောပါတယ
်။အခုမီဇိုရမ်မှာဆက်လော့ခ်ဒေါင်းဖြစ်နေပြီခု။ဒါကြောင့်မို့ကျွန်တော်တို့က US အစိုးရဖြစ်နိုင်ရင်တော့ New Delhi တန်ကျုံပဲဖြစ်ဖြစ်ကလကတ္တာရဲ့US the consulate in Ayonga ne chanaru Mizoram ko twa si chin ne pi lo UNHCR New Delhi ka ne Mizoram ko twa pi lo a chin ni ko twa le la si chin ne thuru ko tan twa mi si chin ne bo no pi lo Mizoram aso ya yo pi lo Mizoram ka NGO stwe thuru ko twa twi si chin ne pi lo refugee re ko le twa twi si chin ne dai mai aku thuru twa lo mi ya de ba pi lo ko di cha
American နိုင်ငံသားရဲ့ဌာနအနေနဲ့မင်းတပ်မှာဖြစ်နေတဲ့အခြေအနေတွေကိုစောင့်ကြည့်နေတဲ့အပြင်အိန္ဒိယနယ်စပ်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့လည်းသူတို့ချင်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဇွန်သွန်မှုက VOA ကိုပြောပါရရှင်။